ရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်မြို့နယ်နန့်ဖက်ခါရွာကစစ်ကောင်စီတပ်စခန်းတချို့ကိုညီနောင်မဟာမိတ်ခေါ်ရှမ်းမြောက်အခြေစိုက်တိုင်းရင်းသားတပ်ဖွဲ့တစ်ဖွဲ့ကပူးပေါင်းတိုက်ခိုက်ခဲ့ပါတယ်တိုက်ပွဲတွေကြောင့်အရသားတယောက်သေဆုံးခဲ့သလိုစစ်ကောင်စီတပ်ဘက်က10ယောက်ထက်မနည်းသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်ရန်ကုန်ကလာတဲ့ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲသတင်းကိုတော့ကိုကြီးညာကပြောပြပါမယ်ခင်ဗျာ
DNL တောင်းပလောင်MNDAA ကိုကန့်နဲ့ AA ရခိုင်တပ်ဖွဲ့တွေပူးပေါင်းထားတဲ့ညီနောင်မဟာမိတ်တပ်ဖွဲ့တွေဟာဒီကနေ့မေလ31ရက်နေ့ကကုခိုင်မြို့နယ်နန်းဖက်ခရွာမှာတပ်ဆွဲထားတဲ့စစ်ကောင်စီရဲ့ခလာရ123စခန်းအပါအဝင်နေရာ3နေရာကိုတပြိုင်တည်းစီးနင်းတိုက်ခိုက်ခဲ့တာပါဒီတိုက်ပွဲဟာနေရာ3နေရာလောက်ကိုဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့အရဲသား2ဦးအပါအဝင်11ယောက်သေဆုံးခဲ့တဲ့အကြောင်းနန်းဖက်ခဒေသခံ2ဦးက VOA ကိုပြောပါတယ်
အော်မနေ့တနင်္လာနေ့ဖြစ်တာခင်ဗျတနင်္လာနေ့ကနေမလာဘူးဘယ်နှစ်ပတ်လုံးကတော့ကြာတာဗျဒီနေ့တော့ပြတ်သေးနေဒီနေ့လည်း45ဂုံးပေါ့နော်မြို့ထွက်တာဟိုအီမီဒီယုံမှာတိုင်းနေစကန်းကိုတိတ်သွားတာသူတို့တက်ပကားပါလေဆယ်လောက်ကြာပြီးတော့မှာအီမီဒီယုံဆောင်နေအပေါ်လေရတားပေါ့အဲအကြောင်းနဲ့ဟာဆိုင်တယောက်နဲ့ဆက်တယောက်ပေါ့
လူနေအိမ်တွေဘက်ကိုလက်နက်ကြီးကြားရောက်တာရှိတဲ့အကြောင်းနဲ့ EPC ယုံအနီးကရဲကွက်6မှာအဲ့ဒီလက်နက်ကြီးထိမှန်တာကြောင့်အမျိုးသမီးတယောက်ထိခိုက်ဒဏ်ရာရပါမယ်မပြင်းထန်ကြောင်းလည်းပြောပါရယ
်အဲရှိတော့ရှိတယ်ဗျာနှစ်အိမ်ဗျာနှစ်အိမ်တိန်ကတော့မကွဲဘူးတိန်ကတော့ဘေးမှာကြာပြီးတော့ကွဲတယ်လူတယောက်ထိရရှိရယ်လွယ်ကုံကားတဲ့လွယ်ကုံကဘွားတော်တယောက်ကတော့ရှိတော့ကိုနည်းနည်းလေးထိတာပါ
အခြားဒေသခံတွေကတော့စစ်တပ်ဘက်ကအရာရှိတဦးအပါအဝင်11ဦးကြာဆုံးကြောင်းပြောပါမယ်တိကျအတည်ပြုချက်တော့မရသေးပါဘူးဒေသရင်းသတင်းမီဒီယာတစ်ခုဖြစ်တဲ့ရွှေဖီမြေသတင်းဌာနကတော့ဒုတက်ရင်မှုအပါအဝင်11ဦးကြာဆုံးတယ်လို့ဖော်ပြပါရယ်စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့နန်းဖက်ကသတင်းနဲ့ပတ်သက်ပြီးမသိရသေးကြောင်းပြောပါရယ
်ဒီနေ့ဖြစ်တာဆိုတော့ကျွန်တော်မသိသေးဘူးဗျဟု
တ် TNL တောင်းပလောင်အဖွဲ့ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတားအိုက်ကျော်ကိုမေးမြန်းရမှာလဲအောက်ခြေကသတင်းတက်လာတာမရှိသေးကြောင်းပြောပါရယ
်မနေ့ကကျွန်တော်တို့ဒရင်ပေါ်မှာတော့မသိရသေးဘူးလို့ဆိုရင်ကျွန်တော်လူတွေဒီမှာကျွန်တော်တော့ရှောင်းနေမလည်းကြရဒီဖုန်းဆက်တွေ့လို့လည်းဖုန်းလိုက်ဆက်တွေ့ရတော့မရသ
ေးဘူး MNDA ကိုကန့်အဖွဲ့ရဲ့ကိုကန့် 123.com သတင်းစာမျက်နှာမှာတော့ညီနောင်မဟာမိတ်၃ဘွဲ့ပူးပေါင်းပြီးတိုက်ခိုက်ရမှာတမရဘက်ကကြာဆုံးသူ၁၂ယောက်ရှိခဲ့ကြောင်းနဲ့နောက်ပိုင်းမှာဒုတရဲမှုတစ်ယောက်ပါဝင်တယ်လို့သိရကြောင်းဖော်ပြထားပါတယ်။ဒီတိုက်ပွဲတွေအတွင်းမှာစက်တနက်တစ်လက်ပစ္စတိုတစ်လက်ရိုင်ဖယ်၃လက်ရိုင်ဖယ်ကြီးအိမ်၃ခုနဲ့ဘုံးသီးတွေအပါအဝင်ခန်းရဲတွေသိမ်းဆည်းရမိခဲ့ကြောင်းလည်းဖော်ပြထားပါတယ်။သူတို့ဘက်ကအကြာဆုံးဘလောက်ရှိလဲဆိုတာကိုတော့ပြောမထားပါဘူး။တနင်္ဂနွေနေ့ညနေ၈နာရီကျော်လောက်ခန့်ကကိုခိုင်နဲ့တိန်းနီအကြာရင်ခွဲတောင်မှာတက်မရောင်နဲ့ TNL တအောင်ပလောင် MNDAA ကိုကန့်ပူးပေါင်းတက်ဖွဲ့တွေအကြာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်တက်မရောင်ကာကွယ်ဦးစည်းချုပ်ယုံကတော့တက်မရောင်ရဲ့စီရေးဆိုင်ရာလှုပ်ရှားမှုတွေကိုဇွန်လ၁ရက်နေ့ကနေ30ရက်နေ့အထိရပ်တိုးရပ်ဆိုင်ထားကြောင်းထုတ်ပြန်ပါတယ်ဒီလိုရပ်ဆိုင်တာဟာငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်ရေးနဲ့ကျောင်းသူကျောင်းသားတွေအေဂျင့်စွာစာတင်ကြားနိုင်ရေးအတွက်ရည်ရွယ်ပြီးစီရေးလှုပ်ရှားမှုတွေရပ်ထားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ဒါပေမဲ့လည်းဒီအပြစ်ခတ်ရဲဆဲမှုဟာနိုင်ငံတော်နဲ့နိုင်ငံတော်အစိုးရရဲ့ကာကွယ်ရေးလုံခြုံရေးနဲ့အုပ်ချုပ်ရေးကိစ္စရပ်တွေကိုထိပါးလာရင်တော့အကျုံးမဝင်ဘူးလို့ဖော်ပြပါတယ်။လက်ရှိအခြေအနေမှာတော့စစ်ကောင်စီတပ်တွေဟာတိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေနဲ့သာမကစစ်အာဏာသိမ်းမှုကိုစန့်ကျင်ဖွဲ့စည်းလိုက်တဲ့ပြည်သူ့ကာကွယ်ရေးတပ်တွေနဲ့ပါဒေသတော်တော်များများမှာတိုက်ပွဲဖြစ်ပွားနေပါတယ်ခင်ဗျာ
။ကိုညဉ္ဉံပြောပြပေးခဲ့တာပါခင်ဗျာ။